နှစ်ဖက်အပြစ်ခတ်ရစဲရေးပိုးပြီးခိုင်မာအောင်လှုံ့ဆော်ဖို့အတွက် NCA စာချုပ်ထဲကသက်ဆိုင်ရာခန့်တွေကိုဆွေးနွေးသွားရေးတပ်မတော်နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြားသဘောတူညီချက်ရတယ်လို့ KNU ခေါင်းဆောင်တဦးကပြောပါရယ်နှစ်ဖက်ကြားစီးရေးတင်းမာစေတဲ့လမ်းဖောက်လုပ်ရေးကိစ္စလည်းဆွေးနွေးတဲ့အထက်မှာပါဝင်ပါရယ်ဒီအကြောင်းကိုတော့ VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်
ဟုတ်ကဲ့ပြီးခဲ့တဲ့လပိုင်းတွေကစတင်ပြီးတက်မရော်နဲ့ကင်းမျိုးသားအစည်းအရုံး KNU အကြားမှာ CA တင်မမှုတွေရှိခဲ့တဲ့နောက်ဒီလ19ရက်နေ့မှာတော့ဒုတိယဗိုလ်ချုပ်ကြီးရာပြည်ဦးဆောင်တဲ့တက်မရော်ညှိနှိုင်းရေးအဖွဲ့နဲ့ KNU ဒုဥက္ကဋ္ဌဦးဆောင်တဲ့အစိမ့်မြင့်ကိုယ်စားလှယ်အဖွဲ့တို့နေပြည်တော်မှာဆွေးနွေးကြတာဖြစ်ပါတယ်ဆွေးနွေးပွဲမှာအဓိကဆွေးနွေးတာတွေကိုတော့ KNU ဒုဥက္ကဋ္ဌဗဒိုစောွယ်ထူးဝင်းကအခုလိုပြောပါတယ
်ဒီကကတော့အပြစ်ခံရစေခိုင်မအောင်အပိကရာစေဆိုင်ကိစ္စပေါ်တော့ဒီခိုင်မာဆိုင်ရမယ်မိုင်းဒီအန်ရှင်မပါတဲ့အခန်းသုံးအခန်းလေးတွေကိစ္စတွေကိုကျွန်တော်တို့စတင်ရှင်းနေလို့ဘို့အတွက်ကျွန်တော်တို့နှစ်ဖက်ကသဘောတူတဲ့သဘောပေါ်တော့ဒါဘယ်လိုပုံစံနဲ့ရှင်းနေလဲ။အဆင်ပြေတယ်လို့ပြောလို့ရပါတယ်ဒီတက်မတော်တဲ့ဒီနေ့ရှင်းနေပွဲကတော့
ပြီးခဲ့တဲ့လကုံပိုင်းကတော့ KNU ကမိုင်းဆွဲတိုက်ခိုက်တာကြောင့်တရင်မှုတူးကြဆုံးခဲ့ကြောင်းတက်မတော်ကသတင်းထုတ်ပြန်ခဲ့တယ်လို့ဒီလအတွင်းတက်မတော်ကကြေးရွာတချို့ကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရွာသား300လောက်တောတောင်တွေမှာပုန်းရှောင်နေရကြောင်း KNU ဘက်ကသတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တော့အသေးစိတ်ဆွေးနွေးတာမရှိကြောင်းနဲ့တက်မတော်ဘက်ကလမ်းဖောက်ရေးကိစ္စကိုထည့်သွင်းဆွေးနွေးခဲ့ကြောင်းဗဒိုစောကွယ်ထူးဝင်းကဆက်ပြောပါတယ်။
ကျွန်တော်တို့ဖြစ်ခဲ့တာတော့ပြက်ခဲ့ပြီပေါ့နော်ဒီကိစ္စကတော့အသေးစားကိုဆွေးနွေးဘူးအနာဂတ်မှာအရှင်းလာမယ့်ကိစ္စမှာဒီလိုမဖြစ်ရည်အတွက်ဆွေးနွေးဖြစ်တယ်နောက်တစ်ခုကလည်းတတ်မတော်ကလည်းလမ်းဒီရိတ်ခါပို့ဖို့တဲ့လမ်းဖောက်လို့ဒီကိစ္စကတော့ကျွန်တော်တို့ဆွေးနွေးဖြစ်တယ်ကျွန်တော်တို့ဘက်ကလည်းအနေထားတစ်ခုအရာဆိုကြကပြည်သူတို့ရဲ့ယုံကြည်မှုနဲ့နေတဲ့အချိန်နောက်ပြီးဆွေးနွေးထိတ်လန့်မှုရှိတဲ့အချိန်မှာတော့ဘယ်လိုလုပ်သေးဖို့အတော့လည်းပဲချစ်တမလို့အားရတဲ့ရခဲ့တဲ့လူတို့နောက်ပြီးတော့မြင်းနေဖို့ဖို့အတွက်တော့ဟောတာကျွန်တော်တို့အဆူပြုခဲ့တဲ့အဲဒီကိစ္စတော့သဘောတူတယ်
တမ်ရော်ဘက်ကရိတ်ခါကိုမြင်းနဲ့ပို့ဖို့အခက်အခဲရှိကြောင်းနဲ့လမ်းဖောက်လုပ်တာဟာစစ်စင်ရေးအတွက်မရည်ရွယ်ကြောင်းထပ်မံဆွေးနွေးရမှာတော့ KNU ဘက်ကတမ်ရော်ရဲ့ဆွေးနွေးချက်ကိုအထက်ကိုတင်ပြရမှာဖြစ်တယ်လို့လူထုသဘောထားရယူပြီးတဲ့နောက်ထပ်မံဆွေးနွေးသွားဖို့အကြောင်းပြန်ခဲ့တယ်လို့လည်းပြောပါတယ်တမ်ရော်ဒရင်မန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအသေးစိတ်မသိရသေးကြောင်း VOA ကိုပြောဆိုပါတဲ့
နေ့ပိုင်းမှာဆွေးနွေးချက်ကသိပါတယ်ဆွေးနွေးပွဲအသေးစိတ်ကတော့သိပြီးကြားဆွေးနွေးမှာအကြောင်းအရာကြီးတော့ကျွန်တော်တို့ပြီးတယ် NCA ပြစ်ခတ်ရဆေးရေးဆရာတဘောတူညီချက်လိုက်နာမှုအားကစီရတဲ့အကောင့်ထဲပေါ်ပြီးဆက်လက်ဆွေးနွေးရမယ်ကိစ္စတွေအထူးကလက်တလောဖြည့်ရှင်းရတဲ့ဝက်လေးကိစ္စတွေဆွေးနွေးမယ်ဆိုတော့ကျွန်တော်သိရပါတယ်
ဒီလ16ရက်နေ့ကလည်းရန်ကုန်မြို့မှာ NCA စာချုပ်ပါအခန်း3အခန်း4စတာတွေကိုအစိုးရကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်ထိုးတိုင်းရင်းသားအဖွဲ့တွေကြားမှာဆွေးနွေးခဲ့တာရှိပေမဲ့ဒေတာတွင်းလိုအပ်ချက်အရ KNU ကတမ်ရော်နဲ့ထပ်မံဆွေးနွေးတာဖြစ်ကြောင်းဗဒိုစောကွယ်ထူးဝင်းကပြောပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းကလည်းတမ်ဘရွန်ညှိနှိုင်းရေးအဖွဲ့နဲ့ KNU ဒုဥက္ကဋ္ဌခေါင်းဆောင်တဲ့အဖွဲ့တို့ဟာနေပြည်တော်မှာဆွေးနွေးခဲ့တယ်လို့အဲ့ဒီနောက်ပိုင်းမှာတောင်ပိုင်းတိုင်းတိုင်းမှုနဲ့ KNU စစ်ဘက်ခေါင်းဆောင်တွေဟာရိခါပို့ဆောင်ရေးနဲ့လမ်းဖောက်လို့ရေးကိစ္စတွေကိုပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့မှာဆွေးနွေးခဲ့ပါတယ်